ဂျပန်နိုင်ငံမှာလက်ရှိအနာရပါတီရဲ့ကြီးကဲရွေးကောက်ပွဲမှာဝင်ရောက်ရှင်တဲ့အမဲလူဝန်ကြီးချုပ်ရှင်စွာဘေးကတနည်းမနည်းမှာကျင်ညာပါတယ်။ဒါအပြင်အစိုးရဖွဲ့နဲ့ဝန်ကြီးချုပ်တွေတက်တန်းရှိရှိမကန်လာပဲမကြာခဏအကြောင်းလဲဖြစ်ရှိတဲ့ဂျပန်နိုင်ငံမှာမစ္စတာဘေးအနေနဲ့တက်တန်းရှိဆုံးဝန်ကြီးချုပ်ဖြစ်လာဖို့ရှိတယ်လို့အခြေခံဥပဒေပြင်ပြောင်းလေးရဲ့တွေ့ရတဲ့အိမ်မက်ကိုလက်တွေ့အကောင့်ထဲပေါ်ဖို့အတွက်လည်းတွန်းအားဖြစ်လာပါတယ်။အာရယကွန်ဆာဗေးတစ်ဝါဒီလစ်ဘရယ်ဒီမိုကရက်တစ်ပါတီ ODB ရဲ့အကြီးအကဲဖြစ်မစ္စတာဘေးလွယ်ကူပဲထပ်ပြီးအရေးခံရမယ်လို့ခန့်မှန်းထားကြပါတယ်။သူကဂျပန်လူတော်အမတ်အများပြားကထောက်ခံထားပြီးသူနဲ့ရှင်ပြီးရွေးကောက်မယ်သူကလည်းကာဝေးဝန်ကြီးဟောင်းရှင်းခဲ့လို့ဤရှိတော်တူပဲရှိပါတယ်။နိုင်ငံတော်ပိုင်းကာကူရှိမားဒေသကနေရုံးမြင့်တန်းရမှတိုင်းရဲထုတ်လွှင့်တဲ့တင်းဆက်ဆင်းရဲပွဲတွင်မစ္စတာဘေးက LDB ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဖြစ်ဂျပန်နိုင်ငံကိုနောက်ထပ်3နှစ်ဆက်တည်ဦးဆောင်သွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်အရနောက်လာမှာကျင်းပမယ့်ပါတီကောင်းဆောင်ရွေးကောက်ပွဲမှာကျွန်တော်ရှင်းပြပါမယ်လို့ကြေညာသွားပါတယ်။